ိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်အနေနဲ့အခုလိုလူငယ်တွေနဲ့ငင်းရင်းကြီးစကားဝိုင်းတွေနိုင်ငံတော်အချက်နဲ့အခမ်းအနားတွေနဲ့ကျင်းပနေတဲ့အစားလက်တလို့စစ်ရေးပဋိပက္ခတွေပြင်းထန်နေတဲ့တိုင်းလားဒေသကတိုက်ပွဲတွေကိုအမြန်ဆုံးရအောင်အဓိကဆောင်ရွက်တဲ့လို့မြန်မာနိုင်ငံရေးအကြက်ခါကပြောဆိုလိုက်ပါတယ်သူစစ်စင်နေတဲ့မြန်မာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေကြာနိုင်ငံရေးအရအဖြေရှာနိုင်ဖို့တွဲဆုံဆွေးနွေးမှုတွေကိုအရေးတကြီးလှုပ်ဆောင်သင့်တယ်လို့လည်းအကြံပြုကြပါတယ်။ဒီကနေ့ကြားပြည်နယ်လိုက်ကောမှာကျင်းပတဲ့ဒေါ်အောင်ဆန်းစုကြည်နဲ့ဒေသခံလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းပေါ်တုံ့တက်ချက်အမြင်တွေကိုမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ဒီကနေ့ကြားပြည်နယ်လိုက်ကောမြို့မှာကျင်းပတဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ကြားပြည်နယ်ကဒေသခံလူငယ်တွေရဲ့စကားဝိုင်းမှာမြန်မာနိုင်ငံတွင်ပေါ်ဆောင်နေတဲ့ငြိမ်းချမ်းရေးအခြေအနေစေပြိပခါတွေတင်မာနေစေပြည်ရင်းစင်နဲ့နောက်အစိုးရကဖော်ဆောင်နေတဲ့အမျိုးသားရင်ကြားစီရီနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့ကြတာဖြစ်ပါတယ်။အတိုင်းမြင်ခံရဲ့ဇကဝိုင်းမှာပါဝင်သူကြားလူငယ်တူဖြစ်တဲ့ဖရာဝေရီလိုကလည်းအခုလိုမျိုးနိုင်ငံပြည်မှာငြိမ်းချမ်းရေးရဖို့ဆိုရင်အမျိုးသားပြည်လဲတင်မြင်ရေးနဲ့အမျိုးသားရင်ကြားစီရီကအဓိကအရေးကြီးတယ်ဆိုတဲ့အကြောင်းကိုဒေါံဆန်းစုကြည်နဲ့ဆွေးနွေးခဲ့ပါတယ
်။အမျိုးသားပြည်လဲတင်မြင်ရေးအတွက်အများကြီးမဟုတ်နဲ့တော့မှနည်းနည်းလေးပေါ့ကျွန်တော်တို့အမျိုးသားပြည်လဲတင်မြင်ရေးနဲ့ငင်းကြိုင်းဟာအရေးကြီးနေဆိုတော့ကောင်းတဲ့နည်းနည်းလေးထက်စဉ်းစားပေးမယ်ဆိုရင်ကျွန်တော်တို့လှုပ်ဆောင်နေတဲ့မြို့သားတွေလည်းတင်းတင်းကျပ်ကျပ်ကျွန်တော်တို့လှုပ်ဆောင်နေတဲ့ငင်းချိုင်းဟာဒီထက်ပိုပြီးတော့မှခီးပေါ့မယ်ဒီထက်ပိုပြီးတော့ခံမာမယ်လို့ကျွန်တော်ယူကြည့်ပါတယ်။ဘာလို့အမျိုးသားပြက်လည်းတင်းတင်းကျပ်ကျပ်အရေးကြီးတယ်လို့ကျွန်တော်ပြောနေရတာလဲဆိုရင်အမျိုးသားပြက်လည်းတင်းတင်းကျပ်ကျပ်ကိုပြက်ပြားစေတဲ့အပြစ်မူတွေလှုပ်ဆောင်ချက်တွေကျွန်တော်တမန်နဲ့ချီးပြီးကျွန်တော်ရှိခဲ့လို့ပါ။ခုလည်းရှိနေပါတယ်။ဒေသစင်းနေမှာဥပမာရှာပြည်နယ်မှာနိုင်ငံရေးစနစ်ပွဲလုပ်တဲ့ကိစ္စဒီမှာဖြစ်ဖြစ်ကျွန်တော်ပြည်နယ်မှာဖြစ်အမျိုးသားပြက်လည်းတင်းတင်းကျပ်ကျပ်ကိုပြက်ပြားစေတဲ့အပြစ်မူတွေလည်းကျွန်တော်တို့တွေ့နေရပါတယ
်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့အမှန်တကယ်ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုဆိုရင်အခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေမယ့်အစားတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေနိုင်ငံရေးပါတီတွေပါဝင်တဲ့အမှန်တကယ်စစ်မှတ်လေးနဲ့တဲ့နိုင်ငံရေးစကားဝိုင်းတွေကိုပဲဖော်ဆောင်ပြတယ်လို့မြန်မာနိုင်ငံရေးအကြေခတ်ဒေါက်တာရန်မျိုးသိန်းကတုံ့တက်ပါတယ
်။နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်အနေနဲ့ပေါ့လေဒီငြိမ်းချမ်းရေးစကားဝိုင်းတွေကိုလှုပ်တာတက်ပေါ့လေတိုင်းပြည်ရဲ့ငြိမ်းချမ်းရေးနဲ့နော်အများဆုံးအပြစ်ခတ်ရပ်ဆဲနိုင်မှုအတွက်အစိုးရလွှတ်တော်တက်မတော်နော်တိုင်းရင်းသားနိုင်ငံရေးပါတီခေါင်းဆောင်တွေနော်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းခေါင်းဆောင်တွေနဲ့စပွဲဝိုင်းပေါ်မှာထိုင်ပြီးတော့နိုင်ငံရေးကတွဲဆုံဆွေးနွေးအဖြေရှာနိုင်လို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်။နော်နိုင်ငံရေးကဆုံးဖြတ်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေရှားမှာနော်တွဲဆုံဆွေးနွေးမှုတွေကနေတစ်ဆင့်နိုင်ငံရေးကသဘောတူညီမှုတရက်ကိုနော်အများဆုံးရအောင်ဖော်ဆောင်နိုင်လို့ကပို့ပြီးတော့အဓိကကျတယ်လို့ကျွန်တော်ကတော့မြင်ပါတယ်
။ဒေါက်ဆန်းစုကြည်ကအခုလိုငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေတဲ့အချိန်အခုရပိုင်းအတွင်းမှာကိုကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ဒီမှာတိုက်ပွဲတွေကပြင်းထန်ဖြစ်ပွားနေတဲ့အတွက်အဲ့ဒီတိုင်းရင်းဒေသမှာဖြစ်နေတဲ့စစ်မီးတွေကိုသူမအနေနဲ့အရင်ဆုံးနှိမ့်တက်တဲ့လို့စစ်ပြေးဒုက္ခတွေကိုအကူအညီပေးနေတဲ့ Trail Channel နဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကချင်မျိုးသမီးနောက်ငင်းရည်လှူရှားသူလည်းဖြစ်တဲ့ဒေါ်နန်ပူကထောက်ပြပါတယ
်အနိုင်မျိုးပေါင်းဒေသမှာစစ်ကအောက်ဆိုးနေတယ်မြန်မာတပ်မတော်လေးနေနဲ့တိုက်နေတယ်ရွာကြီးလည်းဖြစ်ဆင်းနေတယ်ပေါ့နော်ပြည်သူလူထုတွေကြောက်နေတယ်ကျမတို့ပြည်သူအရေးလှုပ်ဆောင်တဲ့ဆဲဆိုတွေလည်းအများနဲ့စိုးရိမ်နေတယ်ညဆိုရင်လည်းစားစရာတောက်စရာမရှိအေးချမ်းနေတဲ့အချိန်မှာဆန္ဒအေးရာပဒနာမဟုတ်တော့အသက်လုံလုံတဲ့နေရာရောက်ဖို့ဆိုတော့အများနဲ့ဒုက္ခရောက်နေတယ်ပေါ့နော်ဒီလိုအချိန်မှာအခုဒေါက်တာဆုကြည်နဲ့တရားကျင်ငင်းနေတာကအတွက်အကြီးကျယ်စူးစမ်းနေတယ်ပေါ့လူငယ်ရဲ့တွေ့ရင်ဒီလိုလူငယ်နဲ့တွေ့ရင်ဒီတိုင်းတိုင်းနဲ့တွေ့တဲ့အခါကိုအဓိကမထားဘဲနဲ့အဓိကစစ်ချင်နေတဲ့ထိုးစစ်ချင်နေတဲ့မြမတမတော်နဲ့တွေ့ဆုံပြီးတော့ဒီဆုံးဖော်ဆောင်နေတဲ့အချိန်မှာဒီလိုထိုးစစ်ချင်မှုတွေကိုရပ်ဆိုင်ဖို့ရန်ကြံသူကပြောတင်တယ်လို့ကျွန်မထင်တယ်လက်တလို့ဒီအားကျန်လို့အနေနဲ့အရေးကြီးလို့အနေနဲ့ခိတ်စာကိုအရင်ရှေ့ရှင်းပြီးမှဒီခိုင်မာတဲ့ငင်းချင်းရအောင်ဆိုပြီးတော့လုပ်နေတဲ့27ရာစုငင်းချင်းနေတာကိုသွားတင်တယ
်အထူးသဖြင့်တိုင်းရင်းဒေသတွေမှာထိုးစစ်ဆင်နေတဲ့တပ်မတော်နဲ့အရင်ဆုံးငင်းချင်းရေးစကားပြောပြီးစီရင်ပြိပခါတွေကိုပြေလည်အောင်ဖြည့်ရှင်းတဲ့လို့လဲဒေါ်နန်ဘူးကပြောပါတယ်
။အဲထိုးထားတဲ့ရှစ်ဖွဲ့ထဲမှာတင်ရင်စစ်ကစစ်တပ်ကြီးနဲ့နေရာရရှိနေသေးတယ်။အဲ့ဒါကြောင့်မလို့စစ်တပ်သားက NTA ကိုချိုးဖောက်တာကတိုင်းသားတွေမဟုတ်ပဲနဲ့တပ်မတော်ဖြစ်နေတဲ့အတွက်ကြောင့်မလို့ပြက်ကနာအရင်အမြင့်ပြက်ကနာကောင်းကိုအရင်သွားပြီးမှရှင်းကပ်ပြီးတော့ဖြည့်ရှင်းဖို့ညာအတွက်ကမှအရေးကြီးတယ်လို့ဒီမှာတော့ထင်တယ်
နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကိုယ်တိုင်ပူဆောင်ပြီးတော့အခုလိုလူငယ်တွေနဲ့ငြိမ်းချမ်းရေးစကားဝိုင်းနေကျင်းပနေသလိုမြန်မာငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးလုပ်ငန်းစဉ်တစ်ခုဖြစ်တဲ့27ရာစုပင်လုံညီလာခံကိုလည်းလာမယ့်2018ခုနှစ် January လနောက်ဆုံးပတ်မှာကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်နေကြပြီဖြစ်ပါတယ်ရှင်